ယောမဩဝါဒစာအခန်းကြီး6
ထို့သောမှန်လျင်အဘယ်သို့ပြောရမည်နည်းဂျေစုတော်ပွားများစေခြင်းကအပြစ်တရားကိုကြည်၍နေရမည်လောထို့သောမနေရအပြစ်တရားမှဆုတေသောသူတို့သည်ထိုတရား၌အဘယ်သို့ရှင်ရအောင်မည်နည်းယေရှုခရစ်၌ဗတ္တိဇံကိုခံတော်သူရှိသမျှတို့သည်အသေးခံတော်မူခြင်း၌ဗတ္တိဇံကိုခံကြသည်ဟုသင်တို့မသိသလားထိုကြောင့်အသေးခံတော်မူခြင်း၌ဗတ္တိဇံကိုခံသောအခြင်းထိုသခင်နှင့်အတူသင်ကြိုခြင်းကိုခံကြ၏အကြောင်းမူကားခရစ်တော်သည်ခမည်းတော်၏ဘုန်းတကူအခြင်းသေခြင်းမှထမြောက်တော်မူသည်နီးတူငါတို့သည်လည်းအသစ်သောအသက်၌ကျင်လည်ရကြသည်တဏီကအသေးခံတော်မူခြင်း၏ပုံသဏ္ဍာန်ကိုဆောင်၍ထိုသခင်နှင့်အတူငါတို့သည်စိုက်ပျိုးလျက်ရှိသည်မှန်လျင်ထမြောက်တော်မူခြင်းပုံသဏ္ဍာန်ကိုဆောင်၍စိုက်ပျိုးလျက်ရှိကြလိမ့်မည်ထိုမှတပါငါတို့၏လူဟောင်းသည်ထိုသခင်နှင့်အတူလက်ဝါးကတ်တိုင်မှအသေးသက်ခြင်းကိုခံပြီဟုငါတို့သိကြ၏အကြောင်းမူကားငါတို့သည်နောက်မှအပြစ်တရား၏အစေကိုမခံစေခြင်းကအပြစ်တရား၏ကိုယ်ကိုဖျက်ဆီးမိအကြောင်းသည်သေးသောသူသည်အပြစ်တရား၏လက်မှလွတ်လျက်ရှိ၏ခရစ်တော်သည်သေခြင်းမှထမြောက်သောအခါသေခြင်းနှင့်အစဉ်ကင်းလွတ်တော်မူ၏သေခြင်းတရားသည်နောက်တဖန်ကိုယ်တော်ကိုမအုပ်ဆိုးရသည်ကိုထောက်တော်ငါတို့သည်ခရစ်တော်နှင့်အတူသေးလျင်ထိုသခင်နှင့်အတူရှင်လိမ့်မည်ဟုသဘောရှိကြ၏ခရစ်တော်သည်အသေးခံတော်မူရာမှာအပြစ်တရားကြောင့်တကြိမ်သာခံတော်မူ၏အသက်ရှင်တော်မူရာမှာဖျားသခင်အဖို့ရှင်တော်မူ၏ထိုနည်းတူသင်တို့သည်အပြစ်တရားနှင့်ဆိုင်သောအရာ၌ကအသေးဖြစ်သည်ဟု၍၎င်းဖျားသခင်နှင့်ဆိုင်သောအရာ၌ကငါတို့သခင်ယေရှုခရစ်အားဖြင့်အသက်ရှင်သည်ဟု၍၎င်းကိုထင်မှတ်ကြလော့ထိုကြောင့်သင်တို့ဤသေးတတ်သောကိုခန္ဓာဤတက်မဲ့ခြင်းအလိုတို့လက်ရသည့်တန်အောင်အပြစ်တရားသည်ထိုကိုခန္ဓာ၌အဆိုးမရစေနှင့်သင်တို့ဤကိုအင်္ဂါများကိုဒုစရိုက်လက်နှင့်ဖြစ်စေ၍အပြစ်တရားအားမဆက်ကြနှင့်သေခြင်းမှထမ်းမြောက်၍အသက်ရှင်သောသူကဲ့သို့ဖျားသခင်အားကိုဆက်ကြလော့ကိုအင်္ဂါများကိုလည်းသူစရိုက်လက်နှင့်ဖြစ်စေ၍သခင်ဖျားအားဆက်ကြလော့သင်တို့သည်ပညာတရားလက်၌မရှိဂျေစုတရားလက်၌ရှိသောကြောင့်အပြစ်တရားသည်သင်တို့ကိုမအုပ်ဆိုးရထို့သောဖြစ်လျင်အဘယ်သို့နည်းငါတို့သည်ပညာတရားလက်၌မရှိဂျေစုတရားလက်၌ရှိသောကြောင့်ဒုစရိုက်ကိုပြုရမည်လောထို့သောမပြုရအကျဉ်သူ၏အထံ၌အစေခံကျွန်ဖြစ်ခြင်းကသင်တို့ဝင်၍အစေခံ၏ထိုသူသည်သေခြင်းနှင့်ရှင်သောအပြစ်တရားဖြစ်စေဖြောင်းမရာသို့ရောက်ခြင်းနှင့်ရှင်သောနားထောင်ခြင်းတရားဖြစ်စေသင်တို့ဤသခင်ဖြစ်သည်ကိုမသိကြသလောသင်တို့သည်အပြစ်တရားဤကျွန်ဖြစ်ဖူးတော်လဲယခုတွင်ခံခဲ့ပြီသောဩဝါဒဤဥပရိသစကားကိုစေတနာစိတ်နှင့်နားထောင်ကြသည်ဖြစ်၍ဘုရားသခင်ဤယေရှုတော်ကြည်လာပြီသင်တို့သည်အပြစ်တရားဤလက်မလွတ်ကြပြီဖြစ်၍ဖြောင်းမှချင်းတရားဤကျွန်ဖြစ်ကြ၏ထို့သောငါဆိုသောသင်တို့သည်ဇာတိပဂတိအတိုင်းညံနေသောကြောင့်လောကီဝေါဟာရအားဖြင့်ဆိုတည်းသင်တို့သည်မိမိတို့ကိုယ်အင်္ဂါများကိုအာတမအလို့ငါညဉ်းညူးခြင်းတရားအာတမတရား၌သွင်း၍ကျွန်ခံစေဘူးသည်နည်းတူယခုမှာကိုအင်္ဂါများကိုတန့်ရှင်းခြင်းအလို့ငါဖြောင်းမှချင်းတရား၌သွင်း၍ကျွန်ခံစေကြလော။သင်တို့သည်အပြစ်တရားဤကျွန်ဖြစ်စဉ်ကာလဖြောင်းမှချင်းတရားဤလက်မှလွတ်ကြ၏။ယခုသင်တို့ရှက်ကြောက်သောထိုအကျင့်တို့ကိုကျင့်စဉ်အခါအဘယ်အကျိုးကိုရကြသနည်း။ထိုသို့သောအကျင့်သည်ပေခြင်း၌လမ်းဆုံးသတည်း။ယခုမူကားသင်တို့သည်အပြစ်တရား၏လက်မှလွတ်၍ဘုရားသခင်၏ကြုံဖြစ်ကြသည်နှင့်အညီတန့်ရှင်းခြင်းအကျိုးကိုရကြ၏အဆုံး၌လည်း ထာဝရအသက်ကိုရကြလိမ့်မည်။အပြစ်တရား၏အခကားသိခြင်းပင်၏။ဘုရားသခင်ပေးတော်မူသောစုကျေးဇူးတော်ကငါတို့သခင်ယေရှုခရစ်အားဖြင့်ထာဝရအသက်ပင်၏။